ံွယ်2009ခုနှစ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းကြီးတွေဘာတွေများရေးခဲ့ရတယ်လဲ။နည်းနည်းပြန်ပြီးတော့ဆန်းစစ်ကြည့်ရအောင်ခင်ဗျာ။မိနစ်တော
့ဟုတ်ကဲ့။ဟုတ်ကိုကျွန်တော်ထင်တာတော့လေဟိုကျွန်တော်တို့သတင်းမထင်မဲ့ဖက်နဲ့ကာဘာလုတ်ခဲ့တဲ့သတင်းကြီး၄၅ခုလောက်ရှိမယ်လို့ကျွန်တော်ထင်တယ်။ပထမဆုံးဇန်နဝါရီလဖေဖော်ဝါရီလမှာဆိုရင်ရိုဟင်ဂျာပုတ်ပြီးတော့ဆိုပြီးတော့ထိုင်းနိုင်ငံရောက်လာတဲ့ကိစ္စ။အဲ့ဒါပြီးတော့မှတကယ်အကြီးအကျယ်လုတ်ဖန်ရခဲ့တာကတော့ဒီကျုံရထောကိစ္စတော့ဆန်းစုချန်ဝင်တဲ့ဟိုရေးကူးပြီးဝင်နေဆိုတဲ့ American လူမျိုးကိစ္စပေါ့နော်အဲ့ဒါနဲ့အဆက်တွဲမှာတော့တရားရုံးကိစ္စပေါ့နော်အဲ့ဒါကိုကျွန်တော်၃လင်းကားလာလုတ်ခဲ့တယ်အဲ့ဒါနဲ့တစ်ချိန်တည်းမှာပဲဒီမြောက်ကိုရီးယားက Gamnan 1ဆိုတဲ့ Gamnan 1ဆိုတဲ့တမောမြန်မာပြည်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအကြီးအကျယ်နောက်ဆက်တွဲတွေမှာပဲဆိုရင် Nuclear ကိစ္စတွေမြန်မာစစ်စိုးရနေဥမင်နိုင်ငံကနေဖောက်နေတဲ့ဆိုတဲ့ကိစ္စတွေပြီးတော့ American ဆိုတဲ့ policy ကြောင်းတဲ့ကိစ္စ American ဆိုတဲ့ထိတ်တန်းအဆင့်မြင့်ရရှိတဲ့ရန်ကုန်နေပြည်တော်ကိုသွားလာတဲ့ကိစ္စတောင်အောင်ဆန်းစုကြည်နဲ့တွေ့တဲ့ကိစ္စစစ်စိုးရနေနဲ့တွေ့တဲ့ကိစ္စဆိုအဲ့ဒါတွေကတော့ကျွန်တော်ထင်တယ်ကျွန်တော်တို့အကြီးအကျယ်ကာဗာလုတ်ခဲ့တဲ့
တဲ့ဒီ
ကဲမမောင်းနေပန်းနေလုတ်ခဲ့ရတဲ့ကိစ္စတွေပဲလို့တဲ့တော်ရှိလို့မရဘူးဗျာလို့ပြော
ဆိုဟုတ်ကဲ့အဲ့နောက်ဆုံးမှာဒေါအောင်ဆန်းစုကြည်ကဘိုးချုပ်မူကြီးစီရေးတဲ့စာကိစ္စကြတော့အဲ့ဒါလည်းတင်းကြီးစင်းမှာ
ပါပါလေပါပါလေကျွန်တော်ခုနပြောမိသွားဟိုဒေါအောင်ဆန်းစုကြည်ကနေပြီးတော့ဘိုးချုပ်မူကြီးစီကိုစာပို့တဲ့ကိစ္စတွေအဲ့ဒါဒါပြီး NLD မှာအဲ့ဒါအသက်ရအတော်ကြီးနေဖြစ်တဲ့အန်ကေကြီးတွေဟိုဒေါအောင်ဆန်းကြည်တွေ့ခင်ပေးတဲ့ကိစ္စတွေတော်တော်တော်လေးပေါ့လေအကုန်လုံးကဖြည့်ထွက်တဲ့ဟာတွေမဟုတ်ပါဘူးဟုတ
်ပါဆိုတော့ကျွန်တော်ထက်ခဲ့ဘူးကျွန်တော်ဒီကနေ့ဆွေးနွေးခြင်းတဲ့အဓိကကိစ္စကဒီသတင်းတွေဒီဖြစ်ရပ်တွေဟာမြန်မာနိုင်ငံရေးမှာကောင်းကျိုးတော်လကောင်းဆိုးပြစ်တော်လကောင်းဆက်ရောက်မှုတွေဘယ်လိုရှိလာနိုင်လဲဆိုတော့ကျွန်တော်နည်းနည်းစဉ်းစားကြည့်ရတာပေါ့ကောင်းဆိုပထမဆုံးကျွန်တော်မေးချင်တာတစ်ခုကနေ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသံတရားဖြစ်စီရဥမာဂျွန်ရတော်ကိစ္စဆိုမြန်မာနိုင်ငံစစ်စွာဒေါအောင်ဆန်းစုကြည်ကိုဆက်လက်ထိန်းချုပ်ထားဖို့လိုအပ်နေတဲ့အချိန်မှာကွက်တီဖြစ်လာတယ်တိုက်ပယ်တိုက်ဆိုင်လွန်းလာလားဒါ conspiracy လားဆိုပြီးတော့ပြောတာတွေတခုရှိပါတယ်အဲ့ဒီကိစ္စကဘယ်လိုများသိခဲ့ရပါလဲသတင်းသမားအနေနဲ့
ကျွန်တော်တကယ်ကိုကျွန်တော်လည်းဒီကိစ္စကိုအကြည့်ချက်ကဘာလုပ်ခဲ့တာဗလဲ BOR ရဆိုရင်လဲဆိုတော့ကျွန်တော်မြင်တော့ဟိုအခုလက်ဒီဟိုကြံစည်မှုလား conspiracy လားဟာလားဒါမှမဟုတ်ရိုးသားပဲတူဝင်သွားလဲဆိုတာကိစ္စကိုအခုလက်ဒီဘယ်သူမှဖြစ်မထွက်နိုင်ဘူးဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်ရထောင်းကရန်ကုန်မတော်ခင်လေကနေဆက်မှနေခဲ့တယ်ဟာနားဖကတချို့တလန်လို့ယူစားတဲ့သူတချို့နဲ့တွေ့ခဲ့တယ်သူ့ကိုလည်းပြမတစ်ခေါက်သွားပြီးပြီဆိုတာသိရတာနဲ့ဗီဇာထပ်ပေးရဆိုတဲ့အချက်တွေမှမူတည်ပြီးတော့ဟိုဘက်ကလူတွေလက်ချက်တွေပါနေသလားတမင်တက်တော်ဆန်းစုကြည်ကိုအမှုဆင်လားဆိုတဲ့အဲတန်ဖေရတွေကလည်းအများကြီးထွက်တယ်ကုတဲ့တိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တင်းသမားတွေကိုရိုင်းကိုရိုင်းကတူးထက်တယ်ဒါကိုအကြီးကြီးပြအဖြစ်ပြည်ပြည်နဲ့တော့ကျွန်တော်မတွေ့သေးဘူးနော်
ဟုတ်ကဲ့နောက်တစ်ခုကအဲ့မြောက်ကိုရီးယားသင်္ဘောကိစ္စနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာဥမင်လိုင်ကောင်းတွေတူရဲနျူကလ িয়ার စီမံကိန်းတွေရှိရဲဆိုတာနဲ့ပတ်သက်ဥမင်လိုင်ကောင်းဆိုတာဟာလည်းပဲတကယ်တော့အဲ့ဒါဟာသူတို့တောင်ကိုဖြတ်ပြီးတော့မိထားလန်းဖောက်တာတို့ဆယ်မြောင်းတိဆောက်ရေးတပ်ပုံများတာဖြစ်တယ်ဆိုတဲ့သတင်းတချို့လည်းထွက်လာသေးတယ်အဲ့ဒါရောဘယ်လို
ဟုတ်ကဲ့အဲ့ဒါတက်တနာတို့လို့ဗျကျွန်တော်မြန်မာတော့ကိုကျွန်တော်လည်းပြောရကောင်းတယ်ပါဆက်ပါတယ်ဆိုတော့ကျွန်တော်တို့ဗျကျွန်တော်တရင်မှာစိတ်မလို့ရှားဖို့လို့လည်းကျွန်တော်ဒီသတင်းမျိုးတွေထွက်လာတာကြာပြီးဒီသတင်းမျိုးတွေနဲ့ပတ်သက်ပြီးတော့အတိုက်ခံနေရရောအထက်ရောအပြင်ရောနောက်ပြီးတော့အတိုက်ခံမီဒီယာဆိုတဲ့သူတွေရောဒီကိစ္စနဲ့ပတ်သက်ဖန်တီးကျင်နေတာလည်းအများကြီးရှိတယ်။ဆိုတဲ့အခါကျတော့မအီရက်ကိစ္စကိုပဲကြည့်ပါအောင်ဟုတ်လား။သူမှဟုတ်လားနျူကလ িয়ার မရှိဘဲနဲ့ weapons of mass destruction ဆိုမှရှိဘဲနဲ့ဟုတ်လား။ American ဝင်တဲ့ကိစ္စလည်းဖြစ်ခဲ့တာပဲလေ။မမှုနာယူစရာတွေပေါ့နော်။ဆိုတဲ့အခါကျတော့ဟိုဒါနဲ့ပတ်သက်ဥမင်းလောင်းဖောက်တဲ့ကိစ္စတွေနောက်ပြီးတော့ရေကရာကြီးတွေစောင့်တဲ့ကိစ္စတွေအများကြီးရှိတယ်။ဆိုတော့ဒါပေါ်နေတာစင်ညွှန်းမလာအများကြီးဖြစ်နေကြစီရဲဒါအပြင်ဒီကိစ္စကိုဘာမှအသေးချာမစုံစမ်းမဲ့နဲ့မြန်မာသတင်းတော့တွေမြန်မာ editor တွေမဟုတ်ပဲနဲ့မြန်မာ publication တွေမဟုတ်ပဲနဲ့နိုင်ငံခြားတကယ်နိုင်ငံကြီးမြန်မာကြီးလိုက်စားရေးသားနေသူများကိုယ်တိုင်ကဟုတ်လားဒီကိစ္စကိုတစ်ဖက်သက်ဆွဆွဲချက်တွေနဲ့ရေးတာတွေအများကြီးရှိတယ်မထူးခြားတာကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနာဖတ်စစ်ဆိုတော့လုံးဝကိုရင်ကုန်နှုတ်ပိတ်ပြီးနေတဲ့ကိစ္စလို့ဆိုတာတည်းကျွန်တော်ကဒီကိစ္စကိုရှင်းကြည့်မယ်ဆိုရင်ကျွန်တော်ကိစ္စမှာမြန်မာနာဖတ်စီဆိုတာသူ့ဘက်ကပြန်ပြီးတော့ပြောရရှိတယ်ဖြည့်ရှင်းရရှိတယ်ဒါဆိုရှင်းနေမလို့တာရှိတယ်သူ့ဘက်က transparency ရှိတယ်ဆိုတော့တိုင်းတာတစ်ခုတူပြရရှိတယ်ဒါပေမဲ့ဒီကိစ္စမှာကျတော့မြန်မာနာဖတ်စီဆိုလုံးဝရင်ကုန်နှုတ်ပိတ်နေတာတွေ့ရအဲ့ဒါကြောင့်ပဲတန်တရားပူကြီးထွားစေရကျွန်တော်
ဟုတ်ကဲ့စိတ်စိတ်နေချင်းဒီဝန်ခံခြင်းလို့ပေါ့ဗျာ
ဒါသိနေတော့ဘောနော်ဒါသိနေတော့ဟုတ်ကဲ့
ဆိုတော့ဒီနျူကလ িয়ার ကိစ္စဘာညာကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအတွက်တကယ်သာဖြစ်ခရင်အများကြီးအကျိုးသက်ရောက်မှုရှိလာမယ့်ကိစ္စဖြစ်ပါတယ်နောက်ကျန်တဲ့သတင်းထဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထိတန်းအရာရှိကြီးတွေနဲ့ဆက်သွယ်စပြီးဖြစ်တယ်ဆိုတဲ့ကိစ္စနောက်ပြီးတော့ဒီဟာနဲ့တဆက်တည်းမှာဒေါအောင်ဆန်းစုကြည်စာရေးတဲ့ကိစ္စဒေါအောင်ဆန်းစုကြည်ကိုလိုက်လျောမှုတချို့လုတ်တယ်လို့ဆိုပါတော့လေဆစ်ဆွာပဲအဲ့ဒါရေကြတော့မြန်မာနိုင်ငံရေးအတွက်တော်တော်လေးအရေးကြီးတဲ့ကိစ္စတွေဖြစ်မယ်လို့ထင်ပါတယ်
အဲ့ဒီပေါ်မှာအစိုးရရဲ့ policy ပြောင်းလဲရအရေးကြီးတယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ကျွန်တော်တို့ကအရေးကြီးတယ်လို့ထင်နေတော့လည်းပဲတကယ်တကယ်ကြတော့အပြားရှုနေပြီလားဆိုတဲ့အတွေးလေးလည်းပြောင်းလာတာရှိတယ်။ဒါကြောင့်လဲဆိုတော့ဟလာအခုဆိုရင် American အစိုးရဘက်ကလက်ရနိုင်ငံဝင်ကြီး God Candle တို့ဟလာ Scott Marshall တို့တွားကြတယ်ဟလာဒါပေမဲ့နောက်ပါစစ်ဘုတ်ချုပ်ကြီးဟလာဘုတ်ချုပ်မူတန်ချေတွေ့ခင်ရခဲ့ဝင်ကြီးချုပ်နဲ့လည်းတွေ့ခင်ရခဲ့တယ်။ဆိုတော့မြန်မာနာဖာစီဆိုတာကအဲသူကအပေးယူကိုသူကလှုပ်ချင်တဲ့ပုံစံမျိုးရှိဘူးဆိုတော့တွေ့ရပါဗျာနော်ကိုကျော်စံကတော့ဘယ်လိုထင်လဲဒီကျွန်တော်မြင်လာတော့တကယ်တကယ်သူလှုပ်ချင်တာlimited engagement လှုပ်ချင်ပုံရတာအတိုင်းတာအကန့်အသတ်နဲ့လှုပ်ချင်ပုံရတကယ်တကယ် American ဆိုတဲ့ဆက်ဆံရေးကြံကောင်းဖို့အတွက်သူကအကုန်ရှော့ပေးရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်မြင်လာတော့သူကလှုပ်ချင်ပုံမရဘူ
းခင်ဗျာဆိုတော့သူတို့လူကြီးနာဦးတော့ရှင်းနေတယ်သူတို့ဘာတွေပေးနိုင်လဲဘယ်လောက်ပေးမယ်ဆိုတော့သူတို့ဘာမှပြပြသားသားမရှိဘူ
းမပြအောင်မပြအောင် American ဘက်ကလည်း short ကျင်လို့သွားတာမဟုတ်ဘူးအဲ့တော့ပေဒိုဆန်နဲ့ပုံသွားလာတဲ့ခါကျတော့ဟိုဘက်ကလည်းမရှိဘူးဆိုသတိရတဲ့ခါကျတော့ American Guardian ကကျွန်တော်ထင်တာဒီနေ့တန်လိုက်လာကြည့်တဲ့ခါကျတော့ American Guardian မြန်မာစစ်ဆိုအောင်အတော်စစ်ပြပုံရတယ
်။ဆိုတော့ဒေါန်ဆန်းစုကြည်ရေးတဲ့စာနဲ့ပတ်သက်ပြီးတော့သူပထမစာမှာပါတဲ့အချက်တွေကိုလိုက်လျှောခဲ့တဲ့ဒုတိယစာမှာလူကြီးတွေကတော့ခွင့်ပေးထားတယ်။ဒီခါတော့ဆက်ပြီးဖြေအောင်မထင်တော့ဘူး။ကောင်းတ
ော့လိုက်ရအောင်။ဒေါန်ဆန်းကကျွန်တော်ထင်တော့လေသူဘက်ကအမိပြန်လိုက်ရပုံရတယ်ကျွန်တော်မြင်တော့အဲ့ဒါလည်းဆိုမြန်မာနာဘတ်စီဆို2010မှာ election လုပ်မယ် referendum ပြီးသွားပြီးဘယ်လိုတရားမတရားသူချက်ချက်မဖြစ်ချက်သူလည်းသူတို့ချင်သူလုပ်မှာပဲဆိုတဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကကျွန်တော်ထင်တယ်ဒီ NGO တွေကိုသူတို့ထားခဲ့တာကြပြီ NGO NGO ကလည်းဘာမှကိုသူမလုပ်ခဲ့ဘူးဆိုတဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်ကသူကိုယ်တိုင်ထွက်ပြီးတော့နိုင်ငံရေးကပြန်ပြီးတော့ကစားရတယ်ပြန်ပြီး relevant ဖြစ်အောင်လုပ်ရတယ်ဆိုပြီးတော့သုံးသက်တာမျိုးကျွန်တော်ကြားရတယ်လေဒီနေ့မှာနာဖာဘက်ကမသိမသာအချက်အလက်တချို့လိုက်လျောပေးရလဲတွေ့ရတယ်။ဘာကြောင့်လဲဆိုတော့နာဖာစစ်ဆိုးကလည်းကျွန်တော်ပြန်တွေးကြည့်တော့တကယ်လို့မြန်မာပြည်ပါတီကိုဒါ2010 election ကိုပေးဝင်ခွင့်ရမယ်ဆိုရင်ဒီလို NGO တွေနဲ့သူဝင်စေခြင်းမမရဘူး။ပြန်တွေးကြည့်ရပါဘောနော်။စံလေးလာကြည့်ရပါဘောနော်။ဆိုတော့သူကတခြားသူတွေနဲ့ကိုပေးဝင်စေခြင်းမရလားဆိုတော့တုံ့တက်ချက်မျိုးတွေလည်းပြည်ထောင်စုရှိရပါရဲ့။
ဟုတ်ကျွန်တော်ကုစဉ်းစားမိတာစစ်ဆိုးရသည်စီလုံးညီညွတ်၍အင်အားကြီးမသော NLD ကိုတကယ်လူချင်းပါသလား Strong and United NLD ဟာစစ်အစိုးရရဲ့လူအချက်ဟုတ်ပါရဲ့လားဒီလို NLD အင်အားကြီးပြီးတော့ Strong and United ဖြစ်လာရင်စစ်အစိုးရဟာသူတို့အတွက်မစိုးရိမ်ဘူးလားဆိုတာအဲ့ဒီတန်တရားမျိုးရှိမှထင်တယ်အဲ့ဒီစိုးရိမ်မှုမျိုးအဲ့ဆိုရင် NLD ကိုတကယ်ပဲစီစီလုံးလုံးခိုင်ခိုင်မာမာဖြစ်အောင်လုပ်ပြီးတော့ရွေးကောက်ပွဲပြေးဝင်ပါမလား
ကျွန်တော်တော့မထင်ဘူးကျွန်တော်ကိုယ်ကျွန်တော်မထင်ဘူးကျွန်တော် NLD ကိုလည်းသူနာဖာစစ်ဆိုအနေနဲ့အတိုင်းအတာတစ်ခုတည်းပဲ election ဝင်စေချင်တယ်ဘာကြောင့်လဲဆိုတော့ election ကိုတရုတ်ကအမေရိကန်ရောဘေးနားမှာရှိတဲ့အင်ဒီဂျင်းနိုင်ငံတွေက inclusive ဖြစ်ရမယ်ဆိုပြောကြတာဟုတ်ဆိုတဲ့အခါကျတော့ဟလာကျွန်တော်မြင်တာကတော့အဲ့လို inclusive ဖြစ်ပါတယ်ဆိုပုံစံလေးဝင်အောင်တော့သူကလှုပ်ပေးကြည့်လှုပ်ချင်ပုံ
ရတယ
်တကယ် strong united ပုံစံနဲ့ဝင်လာစေချင်တယ်လို့ကျွန်တော်မထင်ဘူးန
ောက်တစ်ခုကကွန်ဆိုအဲ့ဒီ
ဟုတ်ကဲ့
2008ခုနှစ်မှာဖွဲ့စည်းပုံတီပြုခဲ့ပြီးရဲ့နောက်ပိုင်းမှာ2009အတွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအထွေထူးဘာမှဖြစ်မလာဘူးရွေးကောက်ပွဲဥပဒေဆိုတာလည်းပဲလူတွေကမျှော်လင့်ခဲ့ကြတယ်ထွက်မလာတဲ့အတွက်တချို့တော့သံတရားဝင်ကြတယ်ရွေးကောက်ပွဲမှာဆက်လုပ်ပါမလားဆိုပြီးတော့
ဘယ်လိုဖြစ်လဲလုပ်ပါအ
ဲ့ဒါကြောင့်ကွန်သွားနီးနနာစောင့်ကြည့်ရတဲ့လူဆို
တော့အဲဟုတ်တယ်အခုချက်နာအရင်ပြောလေဘယ်လိုဖြစ်လဲ
တချို့ကလည်းမကြခင်လုတ်တော့မှထွက်လာတော့မှဒါပါတီကိုဖွဲ့စည်းဖို့ချိန်သုံးလရောက်ရွေးကောက်ပွဲမှာဖြစ်တဲ့ပြင်ဆင်ဖို့စီရင်ဖို့6လအဲ့လိုပြီးပြီးတော့နောက်9လကြည့်ရင်ပေါ့လေ2010မှာရွေးကောက်ပွဲလုပ်မယ်လို့တွက်နေကြတာပဲအဲတွက်ကိန်းတွေအများကြီးရှိနေတော့ဘာများဖြစ်နိုင်မထင်ဘူ
းကျွန်တော်တင်တော့တွက်လို့မရအောင်တင်တယ်ကျွန်တော်တို့ကဥနေမင်းနဲ့တွက်ရခက်တဲ့သူပြောက်ဟိုဆိုးတော့ခံနေရတာပေါ့ referendum လုပ်တော့လည်းဟလာတိုက်ပြီးတော့လောက်ကရေနှစ်တင်ရချင်းမသူလုတ်သွားတာပဲဆိုတဲ့အခါကျတော့လည်းတချို့ကသူနိုင်မှုတော့ကိုလုတ်မယ်ဆိုရင်တော့ကျွန်တော်တင်တော့သူကမပြောမစုံနဲ့ပဲပုံမှန်ပြီးတယ်ပဲသူလုတ်သွားမယ်လို့ထင်တယ်ကျွန်တော်မြင်တာတော့တကယ်တကယ် election လုပ်ပြီဆိုရင်အဲ့ election လုပ်မဲ့တပတ်နှစ်ပတ်ကာလနိုင်ငံရေးကန်တမှာအရေးကြီးဆုံးကာလလို့ထင်တယ်။အဲ့ဒီမှာနားမကိုယ်တိုင်ကသူ့နိုင်ငံမနိုင်ဥစ္စာသိကြရတယ်လို့ကျွန်တော်မသိဘူး။အဲ့ဒါကြောင့်သူကဒေါ်ဆန်းစုကြည်လိုလူမျိုးတွေတိုင်းနိုင်ငံကောင်းဆောင်လူမျိုးတွေကိုသူကအပြီးထိန်တယ်လို့ကျွန်တော်မြင်တယ်။ တော်ဆန်းစီတွေကထုံးပြောလိုက်ရင်ဒိုင်းနာတွေကထုံးပြောလိုက်ရင်တခုပြောလိုက်ရင်တိုင်းမီကန်မှာလုံးဝပြောင်းသွားတယ်အဲ့ဒီလက်ရှင်ပြဿနာကလည်းဘုချုံမွေးတက်ရှိတွတ်ထားတယ်လို့ဖြစ်လာမှာမဟုတ်ဘူးကျွန်တော်တင်တယ
်ဟုတ်ကဲ့အဲ့တော့အဲ့တိုင်းရင်းသားဆိုလို့ကျွန်တော်နောက်ဆုံးဖြစ်ဆွေးနွေးရမယ့်ကိစ္စတိုင်းရင်းသားကိစ္စကျွန်တော်အရေးကြီးတဲ့သတင်းတွေလို့ပြောခဲ့တဲ့အထက်မှာတိုင်းရင်းသားတွေကိုသူတို့လက်အောက်ကိုစိမ့်သွင်းဖို့လုပ်တဲ့ကိစ္စအထောက်အမှုအလဲပဲတော်တော်အရေးကြီးခဲ့ရခွန်သောနော
်ဟုတ်တယ်ဒါတော့ဆုံးပိတ်မှာ PGF Border Guard Force ကိုပြောင်းပြောင်းကိစ္စနဲ့ပတ်သက်မြန်မာနာဗာစီဆိုရနေပြီးတော့အဲ့တော့ဒီရေကိစ္စနဲ့ပတ်သက်ကုကံထွက်လာတဲ့ကိစ္စပဲဆိုတော့ကျွန်တော်တင်တဲ့မြန်မာပြည်အရေးမှာကျွန်တော်တို့ပမာတွေပဲအများစုကတော်ဆန်းစုကြည်ဟာဥတန်းရွှေစုကြည့်ကြတာများအများတော့ကျွန်တော်မြင်တာတော့အားလုံးမကြည့်ကြတဲ့ကိစ္စတစ်ခုပါလဲဆိုတော့နေနေတဲ့ကိစ္စတစ်ခုခါကျရင်နေနေတဲ့ကိစ္စကပါလဲဆိုတော့ဒိုင်းနာအရေးလို့ထင်တယ်ဒိုင်းနာအရေးကိုကျွန်တော်လေ့လာရှုရင်သက်သေအကြီးကြီးရှိတယ်
ဟုတ်ကဲ့ဆိုတော့2009ခုနှစ်ကိုအားလုံးလွှမ်းရှင်ပြီးတော့ကြည့်မယ်ဆိုရင်ဘယ်အကြောင်းအရာမှပြတ်ပြတ်သားသားမရှိခဲ့ဘူးသို့တော့ကျွန်တော်တို့ဆုံးဖြတ်ခဲ့တဲ့ကိစ္စတွေဒါများနေခဲ့လို့ဆိုရပါလိမ့်မယ်ဆိုတော့2010ကျတော့ကအဖြူမဲ့ကွဲလွဲလာမဲ့ဖြစ်ရတဲ့ရှိနိုင်မလားကွန်ဆိုရဲ့သုံးသပ်ချက်နောက်ဆုံးနေနဲ့
2010မှာကျွန်တော်ထင်တယ်အရေးကြီးဆုံးကလက်ရှင်ပါပဲအလက်ရှင်ကတော့သူတို့မဖြစ်ဖြစ်အောင်လုပ်မယ်လို့ထင်ပါတယ်2010အလက်ရှင်ကိုပဲအားလုံးကဆောင်ကြည့်ကြမယ်ထင်တယ်အဲ့ဒါကအဖြူမဲခွဲရတဲ့ဆိုင် reserve ဘာလို့ဖြစ်မလဲအနာဖိုင်ပုံစံနဲ့ဘလို့ပြောင်းလဲသွားမလဲဘောင်းမချူပြီးပစိုးပစ်ကြမှာလားဟလာတိုက်ခန်းကြီးတိုင်းသားတွေအနေထားတွေဘလို့ရှိမလဲအဲ့မေကောမောင်းများ1000ချီပြီးရှိ
ဟုတ်ကဲ့အဲ့တော့2010ရွေးကောက်ပွဲဒီဘင်းနေမြန်မာနိုင်ငံရဲ့အတွက်အဖြေတဲ့မိကွန်းတွေပူပေါ်ထွက်လာမဲ့ကိစ္စလို့ဆွေးရမှာပေါ့
ဟုတ်တယ်ကျွန်တော်တင်တယ်ကျွန်တော်တို့ဒီအပြင်ရောတင်ရောတိုင်းတော့ဒီအနေနဲ့ပူပြီးတော့အုံနာဦးရရှိရှိနဲ့ပို့ပြီးတော့လုပ်ရမယ်လို့ကျွန်တော်ထင်တယ်။ဆိုတော့ထဲနဲ့ပြင်နဲ့လုပ်တွေပို့လုံးနိုင်မယ်။အဲကျွန်တော်ဒီနေ့ဆိုရင်လည်းအထင်ရမလုပ်နိုင်တာတွေကိုတရားသုံးနိုင်တာတွေ့ရတယ်။အဲကျွန်တော်ထင်တယ်အတရားမလုပ်နိုင်တာတွေကိုလည်းထဲလုပ်နိုင်တာတွေ့ရတယ်။ထဲနဲ့ပြင်မဲ့ cooperation ပို့ကောင်းလာတယ် compliment ပို့ဖြစ်လာတယ် new season လို့တရင် season လို့လည်းအရင်ရဆိုင်ပို့ပြီးတော့မြန်လာလို့ကျွန်တော်ဒါအပြင်ထူးခြားတာကယူကရဲကိစ္စမျိုးတွေဥမေရောင်ကိစ္စမျိုးတွေဟလာ North Korea ကိစ္စမျိုးတွေဆိုရင်ပြမနာကစစ်ဆိုးဝါတဲ့ကိုကအဲဘိုချုပ်ဒီဟာအဆင့်လောက်ရှိတဲ့သူတွေကိုယ်တိုင်ကအဲဒီဘက်ကအပြင်ကမီဒီယာတွေအတုံးချပြီးတော့အတင်းသတင်းတွေကိုထောက်ချတဲ့ကိစ္စတွေအဲ့ဒါတွေပုံများလာတာတွေ့ရတယ်ဆိုတော့တဘောကအဲ့ဒါကိုအဲ့ဒါကိုကောင်းနေတာဒါအပြင် full election ကိစ္စမှာဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမျိုးတွေပုံများလာလို့ကျွန်တော်ထင်တယ်